အမေရိကန်ပြည်ထောင်စုရဲ့အခွန်စနစ်ပြုပြင်ပြောင်းလဲရေးဥပဒေမူကြမ်းကိုလွတ်တော်နေရာစလုံးကမဲခွဲအတည်ပြုလိုက်ပြီးဖြစ်တာကြောင့်သမ္မတဒေါ်နယ်ထရမ့်နဲ့ရီပပ်ဘလီကန်လွတ်တော်အမတ်တွေအောင်ပွဲခံနေကြပြီဖြစ်ပါတယ်။ဒါဟာသမ္မတထရမ့်အနေနဲ့ပထမဆုံးအကြီးမားတဲ့အောင်မြင်မှုရရှိလိုက်တာလည်းဖြစ်ပါတယ်။ကျွန်တော်တို့ဟာအမေရိကန်ပြည်ထောင်စုပြန်လဲကြီးကြဲအောင်လှုပ်ဆောင်နေကြပါပြီလို့အင်ဂျီတော်မြက်ခင်းမြန်မာဗုဒ္ဓနည်းကကျင်းပတဲ့အောင်ပွဲခံမိန့်ခွန်းအတွင်းသမ္မတထရမ့်ကထည့်သွင်းပြောကြားခဲ့ပါတယ်။အခွန်စနစ်ပြုပြင်ပြောင်းလဲရေးဥပဒေမူကြမ်းကိုထောက်ခံအားပေးခဲ့ကြတဲ့အထက်လွှတ်တော်လူများစုခေါင်းဆောင်မစ်ချ်မက်ကော်နယ်အလွှတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်နဲ့ဒုသမ္မတမိုက်ပန်စတိုကိုလည်းနာမည်တက်ပြီးသမ္မတကချီးမွမ်းခဲ့ပါတယ်။ဒါဟာတမိုင်းမှာအကြီးမားဆုံးအခွန်ကောက်ခံမှုရှော့ချပေးတဲ့ဝိသေသထူးခြားတဲ့အစီအစဉ်ဖြစ်ကြောင်းလဲသမ္မတထရန့်ကပြောပါတယ်ဒီဥပဒေမူကြမ်းကိုထောက်ခံတဲ့သူတွေကတော့အခွန်ပေးဆောင်ကြတဲ့အမေရိကန်ပြည်သူတွေအနေနဲ့2018ခုနှစ်စံပိုင်းမှာသူတို့ရဲ့ဝင်ငွေတိတိတသားပြောင်းလဲလာတာကိုတွေ့ရမှာဖြစ်ကြောင်းပြောပါတယ် The Tax Cut and Jobs Act အခွန်ကောက်ခံမှုရှော့ချခြင်းနဲ့အလုပ်ကိုင်ဖန်တီးခြင်းဥပဒေလိုအမည်ပေးထားတဲ့ဒီဥပဒေမူကြမ်းကိုလွှတ်တော်နေရာစလုံးမှာရှိတဲ့ Republican အမတ်အများစုရဲ့တခဲနဲ့ထောက်ခံမှုနဲ့မဲခွဲအတည်ပြုလိုက်တာဖြစ်ပါတယ်။ Democrat လွှတ်တော်အမတ်တွေကလည်းဒီဥပဒေမူကြမ်းကိုတင်းကြီးတင်းညွတ်ထဲကန့်ကွက်မဲပေးခဲ့ကြပါတယ်။ဒီဥပဒေမူကြမ်းကိုသမ္မတ Trump က Christmas မတိုင်ခင်လက်မှတ်ထိုးမယ်လို့ပြောထားတာကြောင့်သူလက်မှတ်ထိုးပြီးရင်ဥပဒေအဖြစ်အတည်ဖြစ်လာတော့မှာပါ။